သားသမီးအစိုးရတက်လာပြီးသုံးနှစ်ကျော်လာတဲ့အခါမှာအသွင်ကူးပြောင်းရေးကိုနိုင်ငံသားမှအမျိုးမျိုးသုံးသပ်ကြပါတယ်။စစ်အာဏာရှင်ခေတ်ကရရှိခဲ့တဲ့အကျိုးစီးပွားကိုတရားဝင်အသိအမှတ်ပြုခံရဖို့အခြေခံဥပဒေကိုစိတ်တိုင်းကျရေးပြီးအသွင်ကူးပြောင်းတာလို့မြင်သူတွေရှိပါတယ်။စီးပွားရေးတန်ခတ်အရေးယူတာတွေညှိကုံးချုပ်သွားရင်စစ်အုပ်စုရဲ့အကျိုးစီးပွားကိုပိုပြီးမြင့်တင်နိုင်လိမ့်မယ်လို့ယူဆပြီးအပြောင်းအလဲလုပ်တာလို့လည်းမြင်ကြပါတယ်။ကိုယ်ကျော်စီးပွားအတွက်အပြောင်းအလဲလုပ်တာမှုဒီမိုကရေစီအသွင်ကူးပြောင်းလို့မရအောင်လုပ်ထားတာလို့သုံးသပ်တာမျိုးလည်းရှိပါသေး။တချို့ကလည်းဒဏ်ခတ်ရေးယူမှုညှိနှိုင်းချုပ်ပြီးဦးတန်းရွှေရဲ့လုံဆက်ကိုကဘာကအဟုတ်မှတ်လာအောင်ဦးသိန်းစိန်အစိုးရကပြုပြင်ရေးလုပ်ပြနေတာလို့မြင်ရပါသေး။ဒါကြောင့်ပြုပြင်ရေးကိုအသွင်ကူးပြောင်းမှုလို့မြင်သူရှိသလိုဟန်ပြလုပ်ငန်းအဖြစ်မြင်သူလည်းရှိပါသေး။ပြုပြင်ရေးရပ်တန့်သွားပြီးနှေးကွေးသွားပြီးစသဖြင့်အမျိုးမျိုးသုံးသပ်ကြပါသေး။စစ်တပ်ကတော့မိမိလုပ်ပိုင်권ကိုထိပါနိုင်မဲ့အပြောင်းအလဲမျိုးကိုလက်မခံပဲဦးတန်းရွှေခင်းထားတဲ့လုံဆက်အတိုင်းသာဆက်ပြီးစခန်းသွားလိုတာမျိုးအခြေခံဥပဒေကိုပြင်ဆင်ပြီးအသွင်ကူးပြောင်းတာမျိုးစိတ်ဝင်စားပါဘူ
းဦးသိန်းစင်အစိုးရရဲ့နိုင်ငံရေးနဲ့စီးပွားရေးပြုပြင်မှုဟာခွဲခြားလို့မရနိုင်တဲ့အစီအစဉ်လေးဖြစ်တယ်လို့သူတေတီ Gwen Robinson ကနိုဝင်ဘာလထုတ်စာနာမှာသုံးသပ်ထားပါတယ်အစိုးရဦးစီးတဲ့စင်ကာပူစနစ်ကိုမြန်မာခေါင်းဆောင်ပိုင်းကသဘောကျပုံရပါတယ်တဲ့မြန်မာအရာတန်းတွေကိုစင်ကာပူကတင်နှံပေးတယ်လို့စင်ကာပူကိုသွားတာမျိုးလည်းရှိပါတယ်စစ်အစိုးရကိုကူညီသူတွေမှာစင်ကာပူဟာရှေ့တန်းကပါဝင်ပါတယ်စီးပွားရေးကြောင့်ပြုပြင်ရေးလုပ်ရတာဖြစ်ပေမဲ့နိုင်ငံရေးနိုင်ငံခြားရေးနဲ့စီးပွားရေးဟာဆက်ဆက်နေပါတယ်တဲ့မြန်မာပြည်ရဲ့လူမျိုးရေးအာဏာခွဲဝေရေးဘာသာရေးစတာတွေကိုကြည့်ရင်စီးပွားရေးတိုးတက်လာုံနဲ့ပြဿနာပြေလည်မှာမဟုတ်ပဲနိုင်ငံရေးအရာဖြည့်ရှင်းနိုင်တဲ့အတိုင်းအတာကိုလိုက်ပြီးပြုပြင်ရေးအောင်မြင်နိုင်တယ်လို့ Gwen Robinson ကမြင်ပါတယ်
အာရှဖွံ့ဖြိုးရေးဘဏ်ဒုဥက္ကဋ္ဌစီဖင်ရော့ကတော့နိုင်ငံရေးပြဿနာတွေရှိပေမဲ့စီးပွားရေးတိုးတက်လာအောင်ရောက်ရှာလုပ်ရမယ်လို့ဆိုပါတယ်။ပြုပြင်ရေးကပေါ်ထွက်လာတဲ့အခွင့်အလမ်းကိုပြည်သူအများခံစားနိုင်ရအောင်လုပ်ဖို့လိုတယ်လို့ဆိုပါတယ်။ပြည်သူလူထုကိုအလို့အကိုင်းပေးနိုင်ဖို့ကြိုးပမ်းရပါလိမ့်မယ်။ရေရှည်တိုးတက်ရေးလူမှုတည်ငြိမ်ရေးနဲ့လူထုထောက်ခံမှုရရှိရေးအတွက်လူငယ်လူရွယ်တွေကိုအလို့ပေးနိုင်ဖို့လိုပါတယ်။အခုရရှိနေတဲ့အခွင့်အလမ်းတွေဟာအချိန်ကြာလေးကျင်းမြောင်းလေဖြစ်နေတဲ့အတွက်အချင်းရှိဆုံးလုံနိုင်ဖို့လိုပါတယ်တဲ့။မြေစင်းနဲ့ဝန်ဆောင်လုပ်ငန်းဈေးတက်လာရင်ကုန်ထုတ်လုပ်ငန်းလိုနေရာမျိုးမှာနိုင်ငံခြားအရင်းအမြစ်ဝင်ရောက်လာဖို့ခက်ခဲသွားနိုင်ပါတယ်။အစာကောင်းထားတဲ့ပြုပြင်ရေးကိုဆက်လုပ်နိုင်ဖို့အရေးအကြီးဆုံးလို့ဆိုပါတယ်
။ပုဂ္ဂလိကကဏ္ဍအကူအညီနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့ကိစ္စဟာဦးသိန်းစိန်အစိုးရရဲ့ပထမဦးစားပေးဖြစ်ရမယ်လို့စင်ကာပူအရှေ့တောင်အာရှလစ်လာရေးဌာနကသူတေသည်စတီဝတ်လာကင်ကဆိုပါတယ်။ဒီလိုလို့ရမှာသဟဇာတာဖြစ်အောင်အစိုးရအရာတန်းကဆောင်ရွက်ပေးရပါလိမ့်မယ်။ဒီနည်းကိုဂျပန်ကပထမဆုံးကျင့်သုံးလို့အောင်မြင်တဲ့အခါမှာတောင်ကိုရီးယား၊ထိုင်ဝမ်၊စင်ကာပူ၊မလေးရှားနဲ့ထိုင်းအစိုးရတို့ကလိုက်ပြီးကျင့်သုံးကြပါတယ်။မြန်မာမှာလည်းအစိုးရနဲ့စီးပွားရေးသမားလက်တွဲလုပ်နိုင်ရင်စီးပွားရေးတိုးတက်မယ်လို့ဆိုပါတယ်။ထိုင်းမှာလို့မြန်မာမှာလည်းခရိုနီတထေးတွေရှိပါတယ်။အမေရိကန်ကနာမည်ပြစီးရင်သွင်းထားတဲ့ခရိုနီအရင်းရှင်တွေနဲ့လက်တွဲပြီးစီးပွားရေးစီမံကိန်းတွေကိုအကောင့်ထည့်ဖော်ဖို့သူတေဒီစတီဝါလာကင်ကအကြံပေးထားပါဗျ။
မြမရေးရဝါရင်သတင်းသမားဘာတီးတစ်နာကတော့ဦးသိန်းစင်ရဲ့ပြုပြင်ရေးဟာအပေါ်ယံအရေးကွန်လဲတဲ့စီမံကိန်းဖြစ်တယ်လို့ဆိုပါတယ်။ဦးတန်းရွှေဟာသူ့အကျိုးစီးပွားကိုကာကွယ်ဖို့စစ်တပ်အစိုးရကြမ်းဖက်နဲ့လွှတ်တော်စတဲ့ဌာန၄ခုမှအာဏာခွဲဝေထားတာဖြစ်ပါတယ်။စစ်တပ်ဟာအစိုးရအထက်မှရှိတဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကိုချုပ်ကင်တယ်လို့ဆိုပါတယ်။လွတ်တော်မှာသာအတိုက်အခံကိုမိဂါမတ်တာခွင့်ပြုထားပါတယ်။ဒီလုံဆက်မှာပါဝင်မှုဦးသိန်းစိန်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဦးတန်းရွှေကတမင်ရွေးထားတာလို့ဆိုပါတယ်။ဒါကြောင့်ပြုပြင်ရေးကိုစစ်တပ်ကိုယ်စားလှယ်ကစိတ်မဝင်စားပဲကာလုံးလို့ခေါ်တဲ့စစ်ဘိုလ်ကြီးစိုးတဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကိုလုတ်ပိုင်ခွင့်တိုးပေးဖို့သာစိတ်ဝင်စားပါတယ်။အုပ်ချုပ်ရေးပြုပြင်ရေးနဲ့တရားစီရင်ရေးအာဏာ300အပြန်အလှန်တင်းကျပ်မှုယိုယွင်းလာရင်သို့မဟုတ်ကိုယ်စားဥယျာဉ်သုံးပုံတပုံလစ်လပ်နေရင်လွတ်တော်ဖြစ်သိမ်းဖို့ကာလွန်ကောင်စီကသမရကိုအကြံပေးပိုင်ခွင့်ရှိရမယ်လို့စစ်တပ်ကိုယ်စားလှယ်ကတောင်းဆိုထားပါတယ်။ဒါကြောင့်မို့စစ်တပ်ကိုယ်စားလှယ်ဟာဒီမိုကရေစီကိုဂရုမစိုက်ပဲပြည်သူကိုယ်စားလှယ်ကိုစစ်ဘိုလ်ရဲ့လက်အောက်ခံပြစ်အောင်လုပ်ဖို့သာစိတ်ဝင်စားနေတာထင်ရှားပါတယ်ခင်ဗျာ။